တပါတီကွန်မြူနစ်စနစ်ကျင့်သုံးတဲ့ဗီယက်နမ်နိုင်ငံကဒီကနေ့ဒီအချိန်မှာတော့အရင်ရှင်ဝါဒီပုံပေါက်နေပါတယ်။အနောက်တိုင်းအတင်းစားအစားတောက်တွေကအစဇင်ကန်ကားတွေအထိအရင်ရှင်သရုပ်သကန်တွေနေရာတိုင်းမှာတွေ့ရတဲ့ကွန်မြူနစ်နိုင်ငံကအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ကြားဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပဖို့အတွက်စိတ်ဝင်စားဖို့နောက်ခံအကြောင်းတရားတွေလည်းရှိနေတာပါ1960ပြည်လွန်နှစ်တွေနဲ့1980ပြည်လွန်နှစ်တွေကအမေရိကန်နဲ့စစ်တိုက်ခဲ့တဲ့ဗီယက်နမ်နိုင်ငံမဟုတ်တော့ပါဘူး။ကွန်မြူနစ်အုပ်ချုပ်မှုရဲ့အရေးအယောင်တွေကရှိနေစေဆိုပေမဲ့လည်းနိုင်ငံရဲ့ကိုယ်ပိုင်လက္ခဏာအစ်ကိုဖန်တီးနေကြတဲ့လူငယ်မျိုးဆက်တွေတခုကြောင့်ဒါတွေကတည်တည်တာတာပျောက်ဆုံးနေပါပြီ။ဗီယက်နမ်နိုင်ငံကသူ့ရဲ့စီးပွားရေးကို1980ပြည်လွန်နှစ်တွေကမှစတင်ဖွင့်လှစ်ခဲ့တာဖြစ်ပေမဲ့အခုအချိန်မှာတော့ကဘာပေါ်မှာဖွံ့ဖြိုးမှုအမြန်ဆုံးနိုင်ငံတစ်ခုဖြစ်နေပါပြီ။ဗီယက်နမ်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းဒေးဗစ်ရှာကတော့အခုလိုပြောပါတယ်
။ From the President Trump's perspective, Vietnam represents a
ဗီယက်နမ်နိုင်ငံကရင်းရှင်စနစ်တစ်စိတ်တစ်ပိုင်းပါဝင်နေတဲ့ကွန်မြူနစ်နိုင်ငံတစ်ခုကိုကိုယ်စားပြုတယ်လို့သမ္မတ Trump ကရှုံးမြင်ပါလေ။အဲဒါကြောင့်ဒီလိုလုပ်ခဲ့တဲ့အတွက်ရလာတဲ့အကျိုးမြတ်တွေကိုကင်ဂျွန်အွန်မြင်သွားစေချင်ပါပါ။
ဒါပေမဲ့ကင်ဂျုံအွန်းအနေနဲ့လက်ခံယုံကြည်ပါမလားဆိုတာကမသေးကြပါဘူး။မြောက်ကိုရီးယားနိုင်ငံကအလားတူပြုပြင်ပြောင်းလဲမှုတွေမလုပ်ခဲ့တာကြောင့်လဲကင်မီသားစုဟာမျိုးဆက်30တိုင်အာနာကိုအခိုင်အမာရယူထားတာပါ။နောက်ထပ်ပြဿနာတစ်ခုကတော့နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုဖြစ်ပါတယ်။ BNN နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းဒေးဗစ်ရှီယာကအခုလိုပြောပါတယ်
။ No sanctions will be a real break on any development.
အမေရိကန်ရဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကတန်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးရေးမြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းစင်ရေးကိုလုံလောက်အောင်မလုပ်ခင်ထိတော့ဒီတန်ခတ်မှုတွေကနိုင်ငံဖွံ့ဖြိုးရေးအတွက်တကယ့်အဟန့်တာဖြစ်နေမှာပါ
မြောက်ကိုရီးယားခေါင်းဆောင်ကင်းနဲ့တွေ့ဆုံဆွေးနွေးချိန်မှာလဲဗီယက်နမ်ကိုဆန်ပြတစ်ခုအနေနဲ့အမေရိကန်သမ္မတထရန့်ကရည်ညွှန်းပြောဆိုမယ့်အနေအထားရှိပါတယ်ဒါပေမဲ့လဲထရန့်နဲ့ကင်းဗီယက်နမ်မှာတွေ့ဆုံကြမယ့်အချိန်မှာအလုံးကတည်ကျင်နေကြတဲ့မိကွန်းတစ်ခုကတော့ရှိနေပါတယ်။အဲ့ဒါကတော့ကင်ဂျုံအွန်းဘက်ကဘာလို့ဂျင်းနေတယ်လဲဆိုတာပဲဖြစ်ပါလေရှင်။